စီးပွားရေးပညာရှင်ဂျန်နက်ယယ်လန်ဟာဩဇာကြီးမားလာတဲ့အမေရိကန်ဗဟိုဘဏ်ကိုဦးဆောင်တဲ့ဒီပထမဆုံးအမျိုးသမီးတဦးဖြစ်လာဖို့အတွက်နောက်တစ်ဆင့်ခြေလှမ်းတရလှမ်းနိုင်ခဲ့ပြီဖြစ်ပါတယ်။လက်ရှိဗဟိုဘဏ်ဥက္ကဋ္ဌဘန်ဘနခီလာမယ့်ဇန်နဝါရီလအကုန်ဒီအလုပ်ကနေပြီးတော့အနားယူတဲ့အခါဂျန်နက်ယယ်လန်ကိုဗဟိုဘဏ်ဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူဖို့ဒီတာဝန်ပေးဖို့အဆိုပြုချက်ကိုကြာတာရင်းနေ့ဒီအထက်လွှတ်တော်ကြားနာပွဲအတွင်းမှာအတည်ပြုလိုက်တာဖြစ်ပါတယ်အထက်လွှတ်တော်ဘဏ်လုပ်ငန်းရေးရာကော်မတီမှာဒီမိုကရက်လွှတ်တော်အမတ်၁၁ယောက်နဲ့ရီပပ်ဘလီကန်၃ယောက်တို့ကနေပြီးတော့သူ့ကိုထောက်ခံမှုပေးခဲ့ကြတယ်လို့၁၄မဲ၈မဲနဲ့အခုလိုကြားနာပွဲမှာအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့အခုခါမှာတော့ဒီသမ္မတအိုဘားမားအဆိုပြုခဲ့တဲ့အသက်၆၈နှစ်အရွယ်ဂျန်နက်ယယ်လန်ကိုအထက်လွှတ်တော်အမတ်၁၀၀လုံးကထောက်ခံသင့်မသင့်စဉ်းစားကြမှာဖြစ်ပြီးတော့လာမယ့်သတင်းပတ်တွေအတွင်းမှာသူ့ကိုအားလုံးကအတည်ပြုထောက်ခံပေးကြလိမ့်မယ်လို့သုံးသပ်သူတွေကမျှော်လင့်ထားကြပါတယ်။1930ပြည်လုံးနှစ်တွေကအမေရိကန်စီးပွားရေးအကျက်ရိုက်ခဲ့ခြင်းကစလို့ကျဆင်းလာခဲ့တဲ့တိုင်းပြည်ရဲ့စီးပွားရေးတဖြည်းဖြည်းပြန်လည်နလန်ထူလာနေတာဖြစ်တယ်လို့အမေရိကန်စီးပွားရေးကိုဗဟိုဘဏ်ကတိုက်ရိုက်ထောက်ပံ့မှုဆက်ပြီးတော့ပေးနေတဲ့အပေါ်မှာသူထောက်ခံတယ်လို့ဒီပြီးခဲ့တဲ့သတင်းပတ်လွှတ်တော်ကြားနာပွဲအတွင်းမှာ Miss Yelan ကပြောသွားခဲ့ပါတယ်ရှင်။